Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဧပြီလ6ရက်ပုဒ်တုနေ့ညနေ6နာရီခွဲရတဲ့ခွန်နိုင်ထိပ်စီစဉ်တွေကိုလိုင်းဒိုမီတာ79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာအစားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါပါ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်အင်ကာနေဝစ်ကွန်ဆင်ပြည်နယ်ပနမရွေးချယ်ပွဲမှာတက်ခရုစ်နဲ့ဘာနီဆန်ဒါစ်တို့အသီးသီးအနိုင်ရပါတယ်။ပြည်ပလျှို့ဝှက်ဗန်ဆင်းတွေကိုဖွင့်ချထားတဲ့ပနမပေပါစ်ထဲမှာမြန်မာနိုင်ငံကလူပုဂ္ဂိုလ်တွေလည်းပါဝင်နေပါတယ်။မြန်မာနိုင်ငံမှာပြည်ပနိုင်ငံသားရေးဝန်ကြီး3ဦးထဲမှနေရောက်နေပြီးသမ္မတဦးထင်ကျော်ဒေါက်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံတာတွေရှိပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာရောက်နေတဲ့အီတလီနိုင်ငံသားရဲဝန်ကြီးကမြန်မာနိုင်ငံသားရဲဝန်ကြီးဒေါအောင်ဆန်းစုကြည်အပါအဝင်ဆိုရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးကြားကြမှာကတော
့ We've discussed many things, for example, the relationship between Italy and our own country and all that Italy hopes to do to support what we are
မြန်မာနိုင်ငံသားရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့တူတရုတ်မြန်မာနိုင်ငံဆက်ဆံရေးအလားအလာမှုပြင်းနဲ့လွှတ်တော်ရဲ့ဒုဥက္ကဋ္ဌရွေးချယ်မှုအကြောင်းနဲ့အမေရိကန်ပြည်ထောင်စုသမ္မတလောင်းဖြစ်ရေးမဲဆွယ်စီရင်မှုနောက်ဆက်တွဲအခြေအနေတွေကိုလည်းနားဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကြောသိန်းနဲ့မတ်တင်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်ထောင်စုမြောက်ပိုင်းဝစ်ကွန်ဆင်ပြည်နယ်မှာအင်္ဂါနေ့ကလုပ်တဲ့ primary ပနားမရွေးချယ်ပွဲမှာ Republican Party ဘက်ကတက်ခရုစ်နဲ့ Democrat Party ဘက်က Bernie Sanders တို့အနိုင်ရသွားပါတယ်။ Mr. Cruz ကမဲရီအတွက် 48 ရာခိုင်နှုန်း၊ Donald Trump က 35 ရာခိုင်နှုန်းအသီးသီးရတာပါ။ဒီပွဲမှာအနိုင်ရတာဟာအလှည့်ပြောင်းတစ်ခုဖြစ်ပြီးအမေရိကန်နိုင်ငံအနေနဲ့စုစည်းကြဖို့အချက်ပေးလိုက်တာဖြစ်တယ်လို့ Cruz ကပြောပါတယ်။သူ့အနေနဲ့ Republican Party ကိုစားပြုသမ္မတလောင်းရွေးချယ်ပွဲကိုအနိုင်ရအောင်သာမကနိုဝင်ဘာလကျင်းပမယ့်အထူးထူးရွေးကောက်ပွဲမှာလည်းအနိုင်ရမှာဖြစ်တယ်လို့ပြောပါတယ်။မစ္စတာထရမ့်ကအင်္ဂါနေ့ညမှာဗာမှတ်ချဲမှမပေးဘဲသူ့ရဲ့မဲဆွယ်စည်းဝေးအဖွဲ့ကကြေညာချက်တစ်စောင်ထုတ်ပြန်ပါတယ်။ဇူလင်လကျရင်ကလစ်ဖလန်မြို့မှာကျင်းပမယ့်ပါတီညီလာခံမှာသမ္မတလောင်းအဖြစ်ထရမ့်ရွေးချယ်မခံရဖို့ကြိုးစားနေသူတွေကြောင့်ခရုစ်အသာရလာတာဖြစ်တယ်ဆိုပြီးတော့ထုတ်ပြန်ချက်ထဲမှာအပြင်းထန်ဝေဖန်ပြောဆိုထားပါတယ်။ဒီမိုကရက်ပါတီဘက်မှာတော့ဗမွန်ပြည်နယ်ထဲလွတ်တော်မှန်ဘာနီဆန်ဒါစ်ကမဲရီအတွက်56ရာခိုင်နှုန်းနဲ့ဝစ်ကွန်ဆင်ပြည်နယ်ပနမရွေးချယ်ပွဲကိုနိုင်ရပါတယ်။အခုဆိုရင်ဆန်ဒါစ်ဟာပနမရွေးချယ်ပွဲတွေနောက်ဆုံးကျင်းပထားတဲ့ပြည်နယ်ခုနှစ်ခုထဲ6ခုမှာအနိုင်ရထားပြီပါပြီ။သူ့ရဲ့မဲဆွယ်စည်းဝေးဟာအရှိန်ဟုန်ကောင်းနေပြီလို့စနေနေ့ကျရင်ကော့ကတ်စ်ပနမရွေးချယ်ပွဲလုပ်မယ်ဝါယိုမင်းပြည်နယ်မှာထောက်ခံသူတွေကိုမစ္စတာဆန်ဒါစ်ကပြောပါတယ်။ဝစ်ကွန်ဆင်ပြည်နယ်ပနမရွေးချယ်ပွဲပြီးမှမစ္စစ်ကလင်တန်ကလည်းဘာမှချဲမှမပေးပါဘူး။ဆန်ဒါစ်အနိုင်ရတဲ့အတွက်ချီးကျူးစကားကို Twitter ပေါ်မှာရေးထားပြီးသူ့ကိုထောက်ခံသူတွေရှေ့ဆက်လူသွားကြဖို့ပဲပြောထားပါတယ်။
Iceland ဝန်ကြီးချုပ်ယာရုကနှုတ်ထွက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အတိုင်းသူယာရုကနှုတ်ထွက်တာမဟုတ်ဘဲသူ့ပါတီရဲ့ဒုတိယဥက္ကဋ္ဌကအတိအကျအချိန်ကာလသတ်မှတ်ထားခြင်းမရှိဘဲဝန်ကြီးချုပ်အဖြစ်တာဝန်လွှဲပြောင်းယူရတာဖြစ်တယ်လို့ Iceland ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။မနေ့အင်္ဂါနေ့နှောင်းပိုင်းမှာဝန်ကြီးချုပ်ရုံးရဲ့သတင်းထုတ်ပြန်ချက်ထဲမှာဒီကြေညာချက်ပါရှိခဲ့တာဖြစ်ပါတယ်။ Simona David Gunnlaugsson ဟာ Progressive Party ရဲ့ဥက္ကဋ္ဌအဖြစ်ဆက်လက်တာဝန်ထမ်းဆောင်မှာဖြစ်တယ်လို့လည်းကြေညာချက်မှာပါရှိပါတယ်။အင်္ဂါနေ့အစောပိုင်းတုန်းက Mr. Gunnlaugsson ဟာဝန်ကြီးချုပ်အဖြစ်ကနှုတ်ထွက်လိုက်ပြီလို့သတင်းတွေကဖော်ပြခဲ့ပါတယ်။ဒီနှုတ်ထွက်မှုဟာဆိုရင်ကမ္ဘာတကြွေတွေ၊ဩစာကြီးသူတွေနဲ့ကြော်ကြားသူတွေရဲ့နိုင်ငံရဲ့အခြားကလှုပ်ဝဲရင်းနှီးမြှုပ်နှံမှုတွေအကြောင်းဖော်ပြတဲ့ Panama Papers Panama ဆက်ရွက်စာတမ်းတွေပေါက်ကြားထွက်လာပြီးနောက်ပထမဆုံးနှုတ်ထွက်ရမှုဖြစ်တယ်လို့လည်းဖော်ပြခဲ့ကြတာဖြစ်ပါတယ်။ပနားမားဥပဒေအကျိုးဆောင်လုပ်ငန်းကြီးကနေပေါက်ကြားထွက်လာတဲ့အထောက်အထားတွေအရမစ္စတာဂွန်လက်ဆန်ရဲ့ဇနီးတဲ့အန်နာစီကာလတ်ပယ်ဒတီယာဟာဗြိတိရှ်ပိုင်းဗာဂျင်ကျွန်းမှာတည်ထောင်ထားတဲ့ကုမ္ပဏီတစ်ခုကိုပိုင်ဆိုင်ပြီးအဲ့ဒီကုမ္ပဏီကအိုက်စလန်နိုင်ငံကဒီဝါလီခံလိုက်ရတဲ့ဘန်တွေထံကနေရောချင်းငွေအမေရိကန်ဒေါ်လာ၄သန်းကျော်ရရှိတယ်လို့ဖော်ပြထားပါတယ်။မစ္စတာဂွန်လက်ဆန်ကတော့ဇနီးတဲ့ရဲ့ပြပကပိုင်ဆိုင်မှုတွေဟာအိုက်စလန်မှာအခွန်ဆောင်ထားပြီးဖြစ်တယ်လို့ပြောဆိုပေးမယ်လို့အတိုက်ခံတို့ဘက်ကတော့ဒီဝါလီခံခဲ့တဲ့ဗန်နာရီလုပ်ငန်းကြီးတွေထံကရောကြီးရရှိရေးဆောင်ရွက်မှုတွေမှာအစိုးရပါဝင်ပတ်သက်တာကြောင့်ဒီကုမ္ပဏီကိုဇနီးဖြစ်သူပိုင်ဆိုင်ကြောင်းဝန်ကြီးချုပ်အနေနဲ့ထုတ်ဖော်ပြောကြားသင့်တယ်လို့ပြောဆိုနေကြတာဖြစ်ပါတယ်
။ပနားမားပေပါစ်လို့ခေါ်နေကြတဲ့ပြည်ပမှာလျှို့ဝှက်ဗန်စင်ဖွင့်ထားသူတွေရဲ့စီရင်ထဲမှာမြန်မာနိုင်ငံကဆိုပြီးတော့လူပုဂ္ဂိုလ်16ဦးနဲ့ရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုရဲ့နာမည်တွေပါပါတယ်။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတော်များအဖွဲ့ချုပ် ICIJ ကမကြာသေးခင်ရက်ပိုင်းကပဲဖွင့်ချထုတ်ပြန်လိုက်တဲ့စာရင်းထဲမှာအခုလိုမြန်မာနိုင်ငံကလူပုဂ္ဂိုလ်တွေလည်းပါဝင်နေတာကို ICIJ အဖွဲ့ကသူတို့ရဲ့ဝက်ဘ်ဆိုက်မှာတင်ထားတာကိုတွေ့ရတာပါ စီရင်ထဲမှာဖော်ပြထားတဲ့နာမည်တွေထဲမှာဦးအောင်ကျော်မြင့်ဦးအေးဇော်ဝင်းဒေါက်တာအုံမမိုးမြင့်ဦးကျော်ဝင်းဦးမောင်မောင်ဆွေတင်ဒေါ်မမြဆူဒေါ်မြတန်တာဆွေတင်ဦးတူတာဦးထင်းမြင့်ဦးမိုးမြင့်ခေါ်ဦးမိုက်ကယ်မိုးမြင့်ဦးမြင့်ဆွေဦးမျိုးတင်တို့ကိုတွေ့ရပါတယ်နိုင်ငံခြားသားနာမည်နဲ့လူ၄ဦးပါဝင်ပြီး Ernest Howard Bolton II Jonathan W. Smith Kamruddin Ahmed နဲ့ William Mark Hillsman ဆိုပြီးတော့တွေ့ရပါတယ်ရင်းနှီးမြှုပ်နှံမှုကုမ္ပဏီကတော့ Finance Co Limited ဆိုပြီးဖော်ပြထားပါတယ်အဲ့ဒီလူပုဂ္ဂိုလ်တွေနဲ့ဆက်ဆက်တဲ့ကုမ္ပဏီတွေဆိုပြီးဖော်ပြထားတာမှာတော့ Chief Target Overseas Limited, Skylink Communications Limited, Compass Point Finance Limited, MBRL ENP Private Limited, Siam Canadian China Limited, Chance Best Development Limited, Master Timber Corporation, Mien and Associates Company Limited, Asia Drilling Private Limited, GV Trading Private Limited, Winterson International Limited, Bay Maritime Private Limited,High Returns Trading Limited, Auto Transportation Limited, Cunhill Management Limited, Global Business Development Limited စတဲ့ကုမ္ပဏီတွေကိုတွေ့ရပါတယ်
။ကမ္ဘာတစ်လုံးနိုင်ငံတွေမှာပြီးခဲ့တဲ့နှစ်အတွင်းသေတံချမှတ်ခံရသူအရေအတွက်ကလွန်ခဲ့တဲ့25နှစ်အတွင်းတနစ်ချင်းစီမှာရှိခဲ့တဲ့အရေအတွက်ထက်ပိုပြီးများပြားပါတယ်။နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ကမနစ်အင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာအရတော့ပြီးခဲ့တဲ့2015ခုနှစ်အတွင်းအနည်းဆုံး1634ဦးတို့ကွပ်မျက်ခံခဲ့ရတယ်လို့ဖော်ပြထားပြီးဒီပမာဏကအရင်တစ်နှစ်ဖြစ်တဲ့2014ခုနှစ်ကထက်54ရာခိုင်နှုန်းမြင့်တက်လာတာဖြစ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့1989ခုနှစ်ကတည်းကမှတ်တမ်းတွေထဲမှာဆိုရင်လည်းအရေးအတွက်အမြင့်ဆုံးဖြစ်ပါတယ်Iran, Pakistan နဲ့ Saudi Arabia သုံးနိုင်ငံကြောင့်တည်တံ့ချမှတ်ခံရမှုအရေးအတွက်တိုးလာခဲ့တာဖြစ်ပြီးမှတ်တမ်းတင်တည်တံ့ချမှတ်မှုရဲ့90ရာခိုင်နှုန်းလောက်ရှိနေတာလည်းဖြစ်ပါတယ်။အစိုးရခန်းစားမှဖော်ပြတဲ့အရေးအတွက်များပြားလာတဲ့တည်တံ့ချမှတ်ခံရမှုတွေထဲမှာတော့တည်တံ့ချမှတ်မှုကိုနိုင်ငံတော်လျှို့ဝှက်ချက်ဖြစ်ထားရှိပြီးထောင်နဲ့ချီတည်တံ့စီရင်ခဲပုံရတဲ့တရုတ်နိုင်ငံတွင်းကအရေးအတွက်တော့မပါဘူးလို့ AI အစိုးရခန်းစားကဖော်ပြပါတယ်။တည်တံ့ချမှတ်စီရင်မှုကိုအသုံးပြုနေတဲ့တခုတည်းသောဥရောပနိုင်ငံဘဲလာရုစ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတည်တံ့စီရင်ချက်နဲ့ပတ်သက်တဲ့အချက်လက်တွေကိုမထုတ်ပြန်ပါဘူး။အမေရိကန်ပြည်ထောင်စုကတော့အမေရိကတိုက်နိုင်ငံတွေထဲမှာတည်တံ့စီရင်မှုကိုအသုံးပြုနေတဲ့တခုတည်းသောနိုင်ငံဖြစ်ပြီးပြီးခဲ့တဲ့နှစ်အတွင်းပြည်내6ခုတို့မှာလူ28ယောက်ကိုကွပ်မျက်ခဲ့ပြီးဒီအရေးအတွက်ကတော့1990ခုနှစ်ကတည်းကဆိုရင်အနှိမ့်ဆုံးအရေးအတွက်ဖြစ်ပါတယ်။
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယူကနေဗိုလ်တူးညနေပဲသတင်းတွေကိုတရားစစ်လက်ထုတ်လွှင့်နေပါတယ်သမရဦးထင်ကျော်ဟာမြန်မာနိုင်ငံမှာရောက်နေတဲ့အီတလီနိုင်ငံသားရဲ့ဝန်ကြီးပေါလိုဂျန်တီလိုနီဆီလ်ဗာရီကိုဒီကနေ့နေ့လယ်ပိုင်းကသမရအင်တော်မှာလက်ခံတွေ့ဆုံပါတယ်။ဒါဟာဖြင့်ဦးထင်ကျော်အနေနဲ့သမရတာဝန်ဆယူပြီးကြတဲ့ကဆိုရင်ပြည်ပအစ်စ်မြင့်တာဝန်ရှိသူဒူးနဲ့ပထမဆုံးချိန်တွေ့ဆုံတာပါ။အဲဒီလိုတွေ့ဆုံတော့မှနိုင်ငံသားရဲ့ဝန်ကြီးဒေါအောင်ဆန်းစုကြည်လည်းအတူရှိနေပါတယ်။မနေ့ပိုင်းကတော့အီတလီနိုင်ငံသားရဲ့ဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်။အီတလီအနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ယဉ်ကျေးမှုပိုင်းတွေမှာကူညီသွားမယ်ကြောင်းအီတလီနိုင်ငံသားရဲ့ဝန်ကြီးကပြောသလိုရင်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာတွေကိုလည်းပြောကြတဲ့ကြောင်းသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကပြောပါတယ်။သမရဦးထင်ကျော်ဟာညနေပိုင်းမှာလည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်ဂျီနဲ့တွေ့ဆုံပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဟာမြန်မာနိုင်ငံမှာအစိုးရအသစ်ဖွဲ့စည်းပြီးတဲ့နောက်ပထမဆုံးလာတဲ့ပြည်ပအဆင့်အမြင့်ဆုံးတာဝန်ရှိသူပါ။ဒါမှမဟုတ်ကာကွယ်ရေးဦးစီးချုပ်ဘူဂျုံမူကြီးမင်းအောင်လိုင်ကလည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးနဲ့မနေ့ပိုင်းကနေပြီးတော့မှတွေ့ဆုံပါတယ်။ဒါ့အပြင်ကနေဒါနိုင်ငံသားရဲ့ဝန်ကြီးလည်းမြန်မာနိုင်ငံမှာရောက်နေပါတယ်။
ဂျပန်တရားရုံးတစ်ခုကနျူကလ িয়ার ဓာတ်ပေါင်းဖို့နှစ်ခုရဲ့လုပ်ငန်းတွေပြန်လည်လဲပတ်ခွင့်ပြုလိုက်ပြီးအောက်တရားရုံးတစ်ခုရဲ့စီရင်ချက်ကိုပယ်ချလိုက်ပါတယ်။ဂျပန်နိုင်ငံအနောက်တောင်ဘက်ပိုင်းမှာရှိတဲ့ဆန်တိုင်းဓာတ်အပိစယုံကအမှတ်1နဲ့အမှတ်2ဓာတ်ပေါင်းဖို့တွေဆက်လက်လဲပတ်နိုင်တယ်လို့ဖူကူကာအထက်တရားရုံးရဲ့မီယာဇာကီဌာနခွဲကဒီကနေ့ဗုဒ္ဓဟူးနေ့မှာအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။နျူကလ িয়ার လျှက်စစ်ဓာတ်အပိစယုံကိုစီမံခန့်ခွဲတဲ့ကျူရှူအီလက်ထရစ်ပါဝါလုပ်ငန်းကမီးတောင်ပောက်ကွဲမှုနဲ့ငလျင်လှုပ်ခတ်နိုင်မှုဆိုင်ရာအန္တရာယ်တွေအတွက်အပြည့်အဝပြင်ဆင်ထားမှုမရှိဘူးလို့ဒေသခံတွေကစွပ်စွဲပြီးဓာတ်ပေါင်းဖို့တွေဆက်ပြီးပိတ်ထားရေးပြီးခဲ့တဲ့နှစ်ကအမှုဖွင့်ခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံမှာ2011ခုနှစ်မတ်လကဖူကူရှိမားနျူကလ িয়ার ဓာတ်အပိစယုံရိုးစိမ့်မှုဖြစ်ပြီးနောက်ပိုင်းနိုင်ငံတွင်းကနျူကလ িয়ার ဓာတ်ပေါင်းဖို့တွေအလုံးကိုပိတ်ထားတာဖြစ်ပါတယ်။
မြောက်ကိုရီးယားကနျူကလ িয়ার ဆန်သက်တာနဲ့ဒုံးကျည်ပစ်လွတ်တာတွေမကြသေးခင်ကလုပ်ခဲ့ပြီးတဲ့နောက်ခေါင်းဆောင်ခင်ဂျွန်အွန်ရဲ့အာဏာချုပ်ကိုင်မှုဟာအခုဆိုရင်အခိုင်အမာဖြစ်နေပြီလို့တောင်ကိုရီးယားတာဝန်ရှိသူတူကအင်ကာနီမှာပြောပါတယ်။ ကင်ဂျွန်အွန်ဟာသူ့ရဲ့ဦးလေးလေးဖြစ်သူ့ကိုလမ်းညွှန်တင်ပြပေးနေသူလည်းဖြစ်တဲ့ဂျန်ဆောင်တိုက်ကို2023ခုနှစ်မှာတုတ်တင်ခဲ့တာကာကွယ်ရေးဝန်ကြီးဟျောင်ယောင်ချိုးကိုပြီးခဲ့တဲ့နှစ်ကထုတ်ပစ်ခဲ့တာတွေအပါအဝင်အစစ်မြင့်တာဝန်ရှိသူအများပြားကိုဖယ်ရှားပစ်ခဲ့ပေမဲ့လည်းမြောက်ကိုရီးယားကောင်းဆောင်ပိုင်းမှာမတိမငြိမ်အခြေအနေတိုးလာနေတယ်ဆိုတဲ့အရေးလက္ခဏာမျိုးမရှိဘူးလို့အမည်မဖော်တဲ့အဲ့ဒီတောင်ကိုရီးယားတာဝန်ရှိသူကပြောပါတယ်။မကြသေးခင်ကချမှတ်ခဲ့တဲ့ပူပြီးပြင်းထန်တဲ့ဒဏ်ခတ်အရေးယူမှုတွေအားလည်းတကယ်တမ်းကျတော့မြောက်ကိုရီးယားကောင်းဆောင်ရဲ့အာဏာချုပ်ကန်မှုကိုပူပြီးအားကောင်းစေခဲ့ပုံရတယ်လို့လည်းဆိုပါတယ်
။ဥရောပအဖွဲ့ဝင်နိုင်ငံတွေထဲမှာတရားမဝင်နေထိုင်နေကြတဲ့ထောင်ချီရှိနေတဲ့ဘင်္ဂလားဒေ့ရွှေပြောင်းနေထိုင်သူတွေကိုဌာနေပြန်ပို့နိုင်ရေးအတွက်စီစဉ်ဖို့ဘင်္ဂလားဒေ့နိုင်ငံကိုဥရောပသမ္မဂကတောင်းဆိုလိုက်ပါတယ်။အဖွဲ့ဝင်6ဦးပါဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်အကြီးတန်းအရာရှိတွေမနစ်အင်္ဂါနေ့ဒါကာမြို့တော်မှာတွေ့ဆုံခဲ့ကြပြီးတရားမဝင်ဘင်္ဂလားဒေ့ရွှေပြောင်းဝင်ရောက်သူအရေးအတွက်မြင့်မားလာတဲ့အပေါ်စိုးရိမ်မှုတွေကိုဆွေးနွေးခဲ့ကြပါတယ
်။နောက်ဆုံးရသတင်းတွေကိုကုတကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါရှင်။ဆက်လက်ပြီးသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။အခုတော့အီတလီနိုင်ငံသားရဲ့ဝန်ကြီးမြန်မာပြည်ခီးစဉ်အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။အီတလီနိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအခြေအနေပေါ်မှာစီးပွားရေးအရယဉ်ကျေးမှုအရအကူအညီတွေပေးသွားဖို့ရှိတယ်လို့နိုင်ငံသားရဲ့ဝန်ကြီးတွေကပူရဲသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အီတလီအနေနဲ့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအခြေအနေပေါ်မှာနားလည်မှုရှိပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘယ်လိုအကူအညီပေးနိုင်မလဲဆိုတဲ့အပေါ်မှာလည်းမေးမြန်းဆွေးနွေးခဲ့တယ်လို့အီတလီနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ဒီအကြောင်းပြေဆုံးကိုတော့ကိုသားညွန့်ဦးကတင်ဆက်ထားပါရရှင်။
မြန်မာနိုင်ငံကို၃ရက်ကြာခီးဖြစ်နေလောက်ခဲ့တဲ့အီတလီနိုင်ငံကြီးဝန်ကြီးပေါလိုဂျန်ဒလိုနီဟာမြန်မာနိုင်ငံကြီးဝန်ကြီးဒေါ်ဆန်းစုကြည်နဲ့ရောသမ္မတဦးထင်ကျော်နဲ့ပါတွေ့ဆုံပြီးတော့အီတလီနိုင်ငံဘက်ကအကူအညီပေးနိုင်မယ့်အခြေအနေတွေကိုမေးမြန်းဆွေးနွေးခဲ့တယ်လို့သိရပါတယ်။ဒီကနေ့မနေ့ပိုင်းနိုင်ငံကြီးဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကြီးဝန်ကြီးဒေါ်ဆန်းစုကြည်ကသတင်းတောက်တွေကိုခုလိုရှင်းလင်းပါတယ
်။ Well, we've discussed many things. For example, the relationship between Italy and our own country.And all that Italy hopes to do to support
Italy နဲ့မြန်မာကြားဆက်ဆံရေးနဲ့ပတ်သက်လို့ကိစ္စရပ်အတော်များများဆွေးနွေးခဲ့ပါတယ်။ Italy ဘက်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးအရာဖြစ်စေ၊ယဉ်ကျေးမှုပိုင်းအရာဖြစ်စေကြိုးပမ်းဆောင်ရွက်မှုတွေအပေါ်မှာအကူအညီပေးသွားဖို့ရှိပါတယ်။နောက်နိုင်ငံတကာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပါအဝင်အခြားနိုင်ငံအကျိုးစီးပွားဆိုင်ရာကိစ္စတွေဆွေးနွေးခဲ့ပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေ၊ညီညွတ်ရေးလုပ်ငန်းစဉ်တွေကိုလေ့လာပြီးတော့ Italy အနေနဲ့ဘယ်လိုမျိုးထိထိရောက်အကူအညီပေးနိုင်မလဲဆိုတာကိုသုံးသပ်သွားမယ်လို့အီတလီနိုင်ငံကြီးဝန်ကြီးကမြန်မာနိုင်ငံကြီးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ
်။ We ask the assessment of the foreign minister about the peace process, the reconciliation process.
ညချင်းနဲ့ပြည်လက်တင်မြေဆိုင်ရာလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့မြန်မာနိုင်ငံကြီးဝန်ကြီးကသုံးသပ်ချက်ကိုမေးမြန်းခဲ့ပါတယ်။ကျွန်တော်တို့ရဲ့အကူအညီတွေဘယ်လိုထိရောက်လုံနိုင်မလဲဆိုတာသိနိုင်မှာပါ။နောက်ပြီးကျေးလက်ဖွံ့ဖြိုးရေးအလောက်ကန်တဲ့ရှာဖွေရေးယဉ်ကျေးမှုအမွေအနှစ်ထင်းသေးရေးမြို့ပြစီမံကိန်းစတဲ့ကိစ္စရပ်တော်များကိုလည်းဆွေးနွေးဖြစ်ပါတယ်
။အီတလီနိုင်ငံကြီးဝန်ကြီးအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေပေါ်မှာစာနာနားလည်ပြီးတော့ရှေ့လျှောက်ဒီနှစ်နိုင်ငံဆက်ဆံရေးဒီထက်ပိုကောင်းလာဖို့မျှော်လင့်တဲ့အကြောင်းလဲဒေါ်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ
်။to make sure that democracy takes root in our country.
ကျမတို့နိုင်ငံမှာဒီမိုကရေစီအခြေခံစေဖို့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်မှုရရှိဖို့တိုင်းပြည်ညီညွတ်ရေးအတွက်လိုအပ်တဲ့အခြေခံကောင်းတွေရရှိစေဖို့ကျမတို့ကြိုးစားလှုံ့ဆော်နေမှုတွေအပေါ်မှာအီတလီဝန်ကြီးချုပ်အနေနဲ့စာနာနားလည်နိုင်ဖို့ကျမအပြည့်အဝယုံကြည်ပါတယ်။ကျမတို့နိုင်ငံမှာလူမျိုးပေါင်းစုံရှိနေတဲ့အခါကျတော့ညီညွတ်ရေးနဲ့ငြိမ်းချမ်းရေးကိုအလေးပေးရပါတယ်။ညီညွတ်မှုနဲ့ငြိမ်းချမ်းမှုမရှိဘဲနဲ့တော့ဘာကိုမှအောင်မြင်မှုရမှာမဟုတ်ပါဘူး။
ဖွံ့ဖြိုးရေးကိစ္စတွေမှာအသေးစားနဲ့အလက်စားလုပ်ငန်းရှင်တွေအားကောင်းလာအောင်လို့အီတလီနိုင်ငံအနေနဲ့ဆောင်ရွက်နိုင်ခဲ့တဲ့အတွေ့အကြုံကောင်းတွေအတိုင်းမြန်မာနိုင်ငံကိုအကူအညီတွေပေးသွားနိုင်ဖို့အီတလီနိုင်ငံဘက်ကမျှော်လင့်နေပါတယ်။လက်ရှိသွားနေတဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုတွေကိုလည်းအီတလီနိုင်ငံကြီးဝန်ကြီးကသတင်းစာရှင်းလင်းပွဲအတွင်းမှာချီးကျူးပြောဆိုခဲ့ပါတယ်
။ And we hope as Italians as Europeans
လည်းမှမော်ရောင်းနေဖြစ်တဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေထိရောက်အောင်မြင်ပြည့်ပြည့်စုံဖို့လုပ်ငန်းတွေကိုအီတလီအနေနဲ့ဥရောပအနေနဲ့ကူညီသွားမှာပါ။တိုင်းရင်းသားလူမျိုးစုတွေနဲ့ပြန်လည်ညီညွတ်စေလုပ်ငန်းတွေပေါ်မှာလည်းကျွန်တော်တို့အင်တာမတ်ကိုအားရကျင်းနှံ့မိပါတယ်
။အီတလီနိုင်ငံအနေနဲ့မြန်မာနိုင်ငံပေါ်အကူအညီပေးဖို့စိတ်ဝင်စားတဲ့အထက်ဒီရန်ကုန်မြို့တော်တမိုင်းအမွေနဲ့ထင်းသိမ်းရေးနဲ့အခြားမြို့ပြစီမံကိန်းကိစ္စတွေလည်းပေါင်းပါတယ်။အီတလီနိုင်ငံကြီးဝန်ကြီးပေါလိုဂျန်ဒလိုနီဟာမြန်မာအစိုးရအသစ်လက်ထက်မြန်မာနိုင်ငံကိုလာရောက်ဖို့အတွက်ဖိတ်ကြားခံရတဲ့ဒုတိယမြောက်နိုင်ငံတကာတန်တမာအကြီးအကဲဖြစ်လို့ပဲအနောက်နိုင်ငံတွေတဲကဆိုရင်တော့ပထမဆုံးနိုင်ငံတကာဧည့်သည်ဖြစ်ပါတယ်ခင်ဗျာ
အီတလီနိုင်ငံခြားရေးဝန်ကြီးရဲ့မြန်မာပြည်ခီးစဉ်အကြောင်းကိုကိုသားညို့ဦးပြောပြခဲ့တာပါရှင်။ခုတော့တရုတ်မြန်မာဆက်ဆံရေးအလားအလာဘက်ကိုကြည့်ကြရအောင်ပါ။အစိုးရသက်ဖွဲ့စည်းပြီးနောက်မြန်မာနိုင်ငံကိုတရုတ်နိုင်ငံခြားရေးဝန်ကြီးဟာပထမဦးဆုံးကျင်းရောက်လာပြီးမြန်မာနိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဟာသူ့ခီးစဉ်ဒုတိယမြောက်နေ့ဒီမနေ့မနေ့အစောပိုင်းမှာတော့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျီမင်းအောင်လိုင်းနဲ့တီးခြားတွေ့ဆုံခဲ့တယ်လို့မြန်မာသမ္မတဦးထင်ကျော်နဲ့လည်းညနေပိုင်းမှာတီးခြားတွေ့ဆုံပါတယ်။အစိုးရသက်တက်လာတဲ့အချိန်မှာတရုတ်နိုင်ငံဘက်ကအခုလိုအစောဆုံးလာရောက်တွေ့ဆုံတာဟာဘာကြောင့်လဲလို့လစ်လာသူတွေကြားစူးစမ်းမှုတွေရှိတယ်လို့တရုတ်ရင်းနှီးမြှုပ်နှံမှုဖြစ်တဲ့မြင့်ဆုံလို့စီမံကိန်းပြန်ဆရေးသူတို့ဘက်ကလိုလားနေတဲ့ကိစ္စဟာနှစ်နိုင်ငံဆက်ဆံရေးပေါ်ထိခိုက်လာမလားဆိုပြီးမေးခွန်းထုတ်တာတွေလည်းရှိနေပါတယ်။မြန်မာအစိုးရတင်တဲ့တရုတ်နိုင်ငံဆက်ဆံရေးအလားအလာကိုတော့ VOA မြန်မာပိုင်းတင်ဒင်တော်ကိုမိုးစောကအခုလိုမြင်းမြန်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီဟာအစိုးရအသစ်ဖွဲ့စည်းပြီးတပတ်ကြာကာလအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့နိုင်ငံခြားရေးဝန်ကြီးဖြစ်ပါတယ်။နှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံပြီးကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာနှစ်နိုင်ငံကြားချစ်ကြည်ရေးခိုင်မြဲဖို့စီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာအကူအညီပေးဖို့နဲ့လူထုဘဝမြင့်တင်ဖို့စတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြကြောင်းနဲ့မြစ်ဆုံလိုစီမံကိန်းကိစ္စတွေကိုတော့ဆွေးနွေးခဲ့တာမရှိကြောင်းပြောဆိုခဲ့ပါတယ်။နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့တွေ့ဆုံမှုနဲ့နှစ်နိုင်ငံဆက်ဆံရေးအလားအလာအပေါ်တရုတ်နိုင်ငံအခြေစိုက်မြန်မာအရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စောကအခုလိုပြောဆိုပါတယ်
။တခုကပါလဲဆိုတော့မြန်မာပြည်သူလူထုကြားမှာတရုတ်ရဲ့ပုံရိပ်ကတော်တော်ဆိုးဆိုးဝါးဝါးတွေဖြစ်ခဲ့တာဖြစ်တော့ဒါတွေကိုပြုပြင်ပြောင်းလဲဖို့သူတို့အစိုးရကစဉ်းစားနေတာပါ။အရင်တော့ဆေးအုပ်စုတခုလေးကိုပဲသူကယူဆိုင်ပြီးဆွေးနွေးပေမဲ့နောက်ပိုင်းကျတော့နော်အတိုက်ခံအင်အားစုတွေရောနောက်ပြီးတော့သတင်းသမားတွေရောအဲလူမှုအဖွဲ့အစည်းတွေရောအပုံဖိတ်ပြီးတော့တချစ်ချင်းရေးတီးဆောက်နေတာပေါ့ဒါအပြင်ပိုတလောတော့ကကိုးကန့်ကိစ္စတွေဘာလို့လဲအများကြီးဖြစ်ခဲ့တယ်လေအဲတရုတ်ဘက်မှနေသက်တလျှောက်မှာမတည်ငြိမ်သေးတဲ့နေရာတွေရှိတော့အဲ့ဒီဒေသတည်ငြိမ်ရေးတွေအတွက်လည်းတရုတ်ဘက်ကအရေးကြီးပါတယ်
တဆက်တည်းမှာပဲမြန်မာပြည်သူတွေလက်မခံတဲ့မြစ်ဆုံလို့အကြီးစားစီမံကိန်းတွေဟာနှစ်နိုင်ငံဆက်ဆံရေးမှာအဟံအတားရှိနိုင်မလားဆိုတာကိုတော့အခုလိုသုံးသပ်ပါတယ်
။ဒီမြစ်ဆုံကိစ္စတွေမဟုတ်ဘူး။အများကြီးပါ။အဲ့ဒီဟာတွေအားလုံးကိုပြန်လည်ပြီးစစ်ဆေးရမှာပဲ။ပြန်လည်ပြီးညှိနှိုင်းရမှာပဲ။အဲ့တော့သူတို့ဘက်ကလည်းဒီတိုင်းကြီးတော့သွားလို့မဖြစ်ဘူး။ဆွေးနွေးကြရအောင်မယ်။ညှိနှိုင်းကြရအောင်လို့ဆိုတာတွက်ထားပြီးသားပါ။ကျမအမြင်ကလေဒီအရင်အစိုးရတွေဆက်ဆက်လုပ်ခဲ့တဲ့စီမံကိန်းကြီးတွေအားလုံးဟာပြန်လည်ဆန်းစစ်တယ်လို့ထင်ပါတယ
်မြန်မာအစိုးရအသက်အနေနဲ့လည်းပြန်လည်သုံးသပ်ပြီးညှိနှိုင်းဆောင်ရွက်မယ်လို့ယုံကြည်ကြောင်းဒေါက်တာလှကျော်စောကပြောပါတယ်စိန်လန်အမိမြေအဖွဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကတော့ပြည်သူတွေမလိုလားတဲ့စီမံကိန်းတွေကိုနှစ်ဖက်ညှိနှိုင်းတာမျိုးမလုပ်ဘဲရော်ကြီးတောင်းဆိုတာမျိုးဖြစ်လာရင်အင်းကြီးချင်းကောင်းအဖြစ်ယူဆဖို့ခက်ခဲလိမ့်မယ်လို့ထောက်ပြပါတယ
်မြစ်ဆုံဆယ်ကိစ္စကဒေါ်လာ1ဘီလီယံလောက်ရှိမယ်လို့ပြောတာနေပြီးတော့အခု 6.5 ဘီလီယံလောက်ရှိမယ်ဆိုရင်အတန်ကြီးထွက်လာတယ်။မှန်လားမှန်လားတော့မသိဘူးပေါ့ဗျာ။နော်။ဒါဆိုရင်တော့ကျွန်တော်တို့ငွေနဲ့ change out လို့ဟိုဖြစ်လာရင်တွန်းအပ်ပေးလို့ဖြစ်လာရင်ဒါရကျွန်တော်တို့အနေနဲ့အဲတို့ကမိတ်ဆွေအိမ်ကြီးနာချင်းကောင်းနိုင်ငံလို့ယူဆဖို့နည်းနည်းခက်သွားတာပေါ့။အဲဒီကိစ္စမှာဆောင်းပြောလို့အဆင်မပြေတဲ့တွေ့ကြတဲ့ကိစ္စရတယ်ရှိတယ်။ငင်းငင်းကိစ္စတွေနောက်တစ်ခုကနေဆက်ကုန်ပေးရေးတွေမှာနော်သူတို့ရဲ့ဟိုဟာတွေကမျက်တာမှုရှိပဲနေပေါ့နော်ဖြစ်ခဲ့မယ်ဆိုရင်တော့ဒါတွေတော့ကျွန်တော်တို့ကရင်ဆိုင်ဖို့ပဲရှိတာပဲလေ
88ငင်းကြဲင်းနဲ့ပွင်လင်းလူအဖွဲ့စည်းကဥမြအေးကတော့အရင်စူးရနဲ့သဘောတူထားတဲ့စီမံကိန်းတွေကိုပြန်လည်သုံးသပ်ပြီးဆောင်ရွက်ဖို့လိုအပ်ပေမဲ့မြေဆုံစီမံကိန်းကိုတော့ဆက်လက်ဆောင်ရွက်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်ပါတယ်
ဟိုဒီပြုတ်ကြီးနှိမ့်ညွန်းတယ်မြေပတ်တဲ့မြေဆုံစီမံကိန်းကတော့ကြာပြည်လူထုကဘယ်လိုပဲပြန်မဲ့ကြိုင်ပြီးလုပ်မယ်ဖြစ်ဖြစ်ကျွန်တော်ထင်လက်ခံမှာမဟုတ်ဘူးကြာအဲ့ဒါကြောင့်လေကျွန်တော်တို့ကုလသမဂ္ဂနဲ့လက်ခံမှုခက်ခဲပါတယ်ဒီကိစ္စအားလေ
အင်ကာနီကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့မြန်မာပြည်သူလူထုတွေမလို့လားတယ်လို့နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်လာစေနိုင်တဲ့မြေဆုံစီမံကိန်းကိစ္စကိုတော့ဒေါက်တာဆန်းစုကြည်ကစာချုပ်ကိုမဖတ်ရသေးတာကြောင့်လူထုကိုချမပြနိုင်သေးကြောင်းပြောဆိုပါတယ်တရုတ်အစိုးရရဲ့နိုင်ငံခြားရေးဝန်ကြီးကတော့ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးရမှာကြုံတွေ့နေရတဲ့ကိစ္စတွေကိုချစ်ချစ်ရင်းနှီးတဲ့နည်းလမ်းတွေကတစ်ဆင့်အားလုံးဖြည့်ရှင်းနိုင်တယ်လို့သဘောတူခဲ့ကြောင်းထုတ်ဖော်ပြောဆိုထားပါတယ်
တရုတ်မြန်မာဆက်ဆံရေးအလားအလာနဲ့ပတ်သက်ပြီးတော့ကိုမိုးစောတင်ပြခဲ့တာပါရှင်။အခုတော့မွန်ပြည်နယ်လွှတ်တော်ရဲ့ဒုက္ခထရွေးချယ်မှုအကြောင်းကိုတင်ပြပေးပါမယ်။ဒုတိယအကြိမ်မွန်ပြည်နယ်လွှတ်တော်အတွင်းမှာလစ်လက်နေတဲ့လွှတ်တော်ဒုဥက္ကဋ္ဌနေရာအတွက်လွှတ်တော်ကိုယ်စားလှယ်တွေကနေအဆိုပြုထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်နဲ့မွန်ဒေသလုံးဆိုင်ရာဒီမို ကရစီပါတီကိုယ်စားလှယ်တို့ကိုမဲပေးစနစ်နဲ့ရွေးချယ်ရမှာမွန်ပါတီကကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကနေမဲတမဲအတာနဲ့အနိုင်ရရှိသွားပြီးလွှတ်တော်ဒုဥက္ကဋ္ဌအဖြစ်ရွေးချယ်ခံရပါတယ်။အကြောင်းစုံကိုတော့ VOA သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မွန်ပြည်နယ်ဆဲမှာလှစ်လန့်နေတဲ့လွှတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်မဲခွဲရွေးချယ်တဲ့နေရာမှာမွန်သေးသားလွန်ဆန်ရဒီမိုကရေစီပါတီကချောင်းဆုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးအနိုင်ရရှိခဲ့ပြီးရွေးချယ်ခန့်အပ်ခြင်းခံရတယ်လို့ပြည်ထောင်စုကြံ့ခိုင်ရေးပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်မဲအောင်မွန်ကခုလိုပြောပါတယ်။
ကျွန်တော်ဒေါက်တာအောင်နေကြီးကိုကျွန်တော်ဆူသွေးနေတယ်ဆူသွေးလိုက်တဲ့ခါကျတော့ဒီဟာဒီနှုတ်ဖြစ်နေတာပေါ့နှုတ်ဖြစ်လို့ရှိရင်ဒါဒီမေးခွေးလေးစနစ်နဲ့တော့အဲဒါကမလေးကမေးခွေးတယ်ကိုအောင်နေဦးကဟိုကျွန်တော်တို့တမဲနဲ့နိုင်သွားတယ်ပေါ့နော
်ဝန်ကြီးချုပ်ဖြစ်လာခဲ့တဲ့ဦးမင်းမင်းဦးဟာရခိုင်ကပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်တာဝန်ပေးထားရကနေအဲ့ဒီလစ်လတ်နေရာအတွက်ရွေးချယ်ခဲ့တာလည်းဖြစ်ပါတယ်မနေ့ကမွန်ပြည်နယ်လွှတ်တော်ပုံမှန်စည်းဝေးမှာလစ်လတ်နေတဲ့လွှတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက် NLD ပါတီကနေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်နိုင်ဦးကိုဆိုသွင်းသွင်းခဲ့တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြည်နယ်လွှတ်တော်ကိုယ်စားလှယ်မဲအောင်မွန်ကနေမွန်ဒေသလွန်ဆိုင်ရာဒီမိုကရေစီပါတီဒေါက်တာအောင်နိုင်ဦးကိုဆိုပြုခဲ့ရမှာမဲခွဲဆုံးဖြတ်ချက်ရဒေါက်တာအောင်နိုင်ဦးကတမဲသားနဲ့အနိုင်ရရှိသွားတာလည်းဖြစ်ပါတယ်ဒီမဲခွဲမှုမှာပယ်မဲ9မဲ NLD ပါတီကိုယ်စားလှယ်ဒေါက်တာခင်နိုင်ဦးက12မဲဒေါက်တာအောင်နိုင်ဦးက13မဲရရှိခဲ့ပါတယ်။ဒေါက်တာအောင်နိုင်ဦးဟာ2020ခုနှစ်ရွေးကောက်ပွဲနဲ့2015ခုနှစ်ရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်အရွေးချယ်ခံရသူဖြစ်ပြီးမွန်ပြည်နယ်လွှတ်တော်အတွင်းမှာဝေဖန်ထောက်ပြပြောဆိုရဲသူဖြစ်ထင်ရှားခဲ့ပါတယ်။ဒေါက်တာအောင်နိုင်ဦးအနေနဲ့ဒုတိယလွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်ခန့်အပ်ခံရတာကြောင့်လွှတ်တော်အတွင်းမှာအတိုက်ခံအားလျော့သွားနိုင်မယ်လို့မွန်နိုင်ငံရေးတိုင်းဝိုင်းတွေကြားမှာပြောဆိုမှုတွေလည်းကြဲကြဲပြန့်ပြန့်ပေါ်ထွက်နေပါတယ်။မွန်နိုင်ငံရေးနေကစောင့်ကြည့်လေ့လာသူနိုင်မင်းမင်းတွေအနေနဲ့ကတော့အတိုက်ခံအနေအထားထက်လွှတ်တော်ထိန်းချုပ်သွားမဲ့အနေအထားရှိနေတယ်လို့မြင်ကြောင်းခုလိုပြောပါတယ်။ဒီ
ကတော့ငကိုကရန်နဒီပါတီကမဟုတ်ဘူး။ဒီကလုံးဆိုင်ရာဒီလိုစီပါတီကဖြစ်ကြကြတော့ဒီလွှတ်တော်မှာအမတ်တယောက်တွေနဲ့ထားပြီးတော့တိုက်ခံလို့ရှာတော့မလို့တော့ပဲနဲ့ကိုလွှတ်တော်ဒုက္ခအနေနဲ့သူကလွှတ်တော်တစ်ခုလုံးထိန်းချောင်းသွားနိုင်တယ်ဒါမျိုးရှိတယ်လို့ကျွန်တော်တို့ကမြင်တယ်
။ဒီနယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကတော့လွှတ်တော်အတွင်းမှာတိုက်ခံတဘောနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့ပြောပါတယ်။မနေ့ကလည်းမွန်ပြည်နယ်လွှတ်တော်အတွင်းပြည်နယ်ဝန်ကြီးတွေကိုရွေးချယ်ခန့်အပ်ရမှာဝန်ကြီးချုပ်ဦးမင်းမင်းဦးကစီပင်သားရရေးဝန်ကြီးဌာနနဲ့စောက်လုပ်ရေးဝန်ကြီးဌာနဒေါက်တာထိန်လင်းကလူမှုရေးဝန်ကြီးဌာနမင်းတင်အောင်ဟန်ကလက်စစ်စွမ်းရည်နဲ့စက်မှုဝန်ကြီးဌာနဦးဝနကျော်ကစီမံကိန်းပဏာရေးနဲ့လူဝေမှုကြီးကြပ်ရေးဝန်ကြီးဌာနဦးသွန်းသေးကစိုက်ပျိုးရေးမွေးမြူရေးနဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနမွန်မျိုးရပါတီကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းကြည်ဝင်းကတရားစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနစစ်သက်ကိုယ်စားလှယ်ဘူမူကြီးဝင်းနိုင်ဦးကလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနဝန်ကြီးဖြစ်အသီးသီးခန့်အပ်ခဲ့ပါတယ်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကလည်းစီပင်တရားရေးဝန်ကြီးဌာနနဲ့စောက်လုပ်ရေးဝန်ကြီးဌာနဝန်ကြီးဖြစ်ကင်တွယ်ဖို့စည်ရင်တင်သွင်းတဲ့အပေါ်မှာတက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တချို့ကလည်းထောက်ပြပြောဆိုမှုတွေလည်းရှိနေခဲ့ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကခုလိုပြောပါတယ
်ဒီတကယ်ကအပညာရှင်တွေတွေ့မယ်ရှားတွေ့မယ်ဆိုရှင်အဲ့ဌာနအတူတန်ပြီးဘူးမှမအဲ့လိုမျိုးသူပြောမယ်ဆိုရှင်လက်ရှိသူကဟိုကြည့်ချက်ပြီးတော့ကုကေသွားမယ်ဒီဌာနကလည်းအဲ့လိုပြောရှင်လေဒါကျွန်တော်တို့ဟိုဒီလက်ခံနိုင်တဲ့အနေအားရှိတာပေါ့
2015ခုနှစ်အတွေ့အထိရွေးကောက်ပွဲပြီးဒုတိယကြိမ်မွန်ပြည်နယ်လွှတ်တော်အတွင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကကိုယ်စားလှယ်19ဦးမွန်မျိုးသားပါတီက2ဦးမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီက2ဦးပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီက2ဦးနဲ့တမတော်သားကိုယ်စားလှယ်10ဦးစုစုပေါင်း32ဦးရှိနေပါတယ်ခင်ဗျာ
မွန်ပြည်နယ်လွှတ်တော်ရဲ့ဒုဥက္ကဋ္ဌရွေးချယ်မှုအကြောင်းကိုနိုင်ကွန်းအိမ်တင်ပြပို့ခဲ့တာပါခုတော့အမေရိကန်ပြည်ထောင်စုသမ္မတလောင်းဖြစ်ရေးမဲဆွယ်စည်းရုံးမှုနောက်ဆက်တွဲအခြေအနေပဲတလဲကြည့်ကြအောင်ပါအမေရိကန်သမ္မတလောင်းနေရာအတွက်ပါတီတွင်ရွေးချယ်ပွဲတွေအင်္ဂါနေ့ကဝစ်ကွန်ဆင်ပြည်နယ်မှာကျင်းပရမှာ Republican Party က Ted Cruz နဲ့ Democratic Party က Bernie Sanders တို့အနိုင်ရသွားပါတယ်အမေရိကန်သမ္မတလောင်းရွေးပွဲနောက်ဆုံးအခြေအနေကြောင်း VOA သတင်းတောက် James Malone တင်ပြပို့ထားတာကိုတော့ကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်
Texas ပြည်နယ်တက်လက်တော်မှာ Ted Cruz အတွက်တော့ Primary Party တွင်မဲပေးပွဲမှာအကြီးဆုံးအောင်ပွဲတစ်ခုဖြစ်ခဲ့ရတယ်လို့ဂရေကျွဲတထေး Donald Trump အတွက်တော့ကြီးမားတဲ့ထိုးနှက်ချက်တစ်ခုဖြစ်ခဲ့ရတာပ
ါ Tonight is a turning point. It is a rallying cry.
ဒီညဟာအပြောင်းအလဲတွေဖြစ်ခဲ့တဲ့ညအောင်ပွဲခံတဲ့ညပါ Wisconsin ကအလုတ်ကြိုးစားကြတဲ့အမျိုးသားအမျိုးသမီးတွေက American လူထုကိုတိုက်တွန်းလိုက်တဲ့အတန်လည်းဖြစ်ပါတယ်ကျွန်တော်တို့မှာတကယ်ကိုရွေးချယ်စရာလည်းရှိနေပါပြီRepublican သမရလောင်းအဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ1238မဲရမယ်လို့လဲကျွန်တော်အနေနဲ့ပိုပြီးယုံကြည်မှုရှိလာပါတယ်
ပြန်ပြဖြစ်တဲ့ဒေါ်နယ်ထရမ့်တို့တော့အဆိုးဆုံးရှုံးနိမ့်မှုတစ်ခုဖြစ်အောင်မြင်မှုအရှိန်ဟုန်တွေရောက်ကြခဲ့ရတယ်လို့ဇူလန်လာတဲ့ Ohio ပြည်နယ် Cleveland မြို့မှာကျင်းပမဲ့သမ္မတလောင်းရွေးချယ်ရေး Republican Party ညီလာခံမှာအကြိတ်နဲ့ရှင်ပြန်ရမယ့်အလားအလာတွေလည်းပုံများလာနေပါတယ်ဒေါ်နယ်ထရမ့်ကတော့တက်ခရူစာပါတီရင်းကအမကန်ပုဂ္ဂိုလ်ကြီးတွေအတွက်နောက်ွယ်ကနေအလုပ်လုပ်ပေးနေတဲ့သူဖြစ်သမ္မတလောင်းဖြစ်ခွင့်ရအောင်မတမာတဲ့နည်းတွေနဲ့ကြိုးစားနေတဲ့သူဆိုပြီးကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ Wisconsin ပြည်နယ်မှာအရင်နေခဲ့ပြီးတဲ့နောက်လူလူရှိထွက်မလာရင်မလဲမဲပေးပွဲတွေကျင်းပခြင်းအစောပိုင်းမှာတော့ဒေါ်နယ်ထရမ့်ကသတင်းတောက်တွေရဲ့အမေးတွေကိုဖြေကြားခဲ့ပါတယ
် We actually have a very very good campaign going I'm number one by a lot and you know the thing that nobody talks about are the votes
CEO ရင်းအစီအစဉ်တွေကအင်မတန်အားကောင်းပါတယ်နေရာအတော်များများမှာကျွန်တော်ပဲနံပါတ်1ပါဘယ်သူမှထဲမပြောကြတာတခုကတော့မဲရတဲ့အရေးအတွက်ပါကျွန်တော်အနေနဲ့အားလုံးထက်တာတာကတော့ထောက်ခံမဲတန်းနဲ့ချီရတာတာပဲဖြစ်ပါတယ်
ဝါယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစ်ဆစ်ကတော့တတိယနေရာဖြစ်နေခလန်လန်မှာနောက်ကျနေကြတာပါဒီမိုကရက်တစ်ပါတီဘက်မှာတော့ရှေ့တန်းနေရာမှာရှိနေတဲ့နိုင်ငံခြားရေးဝန်ကြီးဟီလာရီကလင်တန်ကိုအမိလိုက်နိုင်မှုစူးစမ်းနေတဲ့ဘန်နီဆန်ဒါစ်အတွက်အောင်ပွဲတရဖြစ်ခဲ့ရပါတယ
် If we wake up the American people and if working people and middle class people and senior citizens and young people begin to stand upup. Fight back
American လူလူကိုလှုပ်နှိုးနိုင်မယ်ဆိုရင်လူသမားလူတန်းစားလူလက်တန်းစားတကြီးရွယ်တွေနဲ့လူငယ်တွေမမမမရက်ပြီးခံတိုက်ကြမယ်အလုံးရင်းနဲ့ထွက်လာပြီးမဲပေးကြမယ်ဆိုရင်တော့အောင်မြင်အောင်မလုပ်နိုင်မယ့်ကိစ္စဆိုလို့ဘာတစ်ခုမှမရှိနိုင်ပါဘူ
းပါတီတွေမဲပေးပွဲတွေကျင်းပဖို့ကြံသေးတဲ့ပြည်내9ခုနဲ့အခုဆိုရင်6ခုမှာ Bernie Sanders အနိုင်ရထားတာပါပါတီတွေရွေးပွဲတွေကျင်းပမဲ့ April 19ရက်နေ့မှတိုင်မီမှာပဲအင်္ဂါနေ့က New York မြို့မှာ COA ခီးထွက်ခဲ့တဲ့ဝန်ကြီးအောင် Hillary Clinton ကတော့ပါတီရင်းပြန်ပြဲ့ပြီး Republican ကိုယ်စား Donald Trump ကိုပါထိုးနှက်တိုက်ခိုက်သွားပါတယ
်။ Too many people are trying to divide Americans against Americans. I wish they'd all come to New York and spend time.
လူတွေက American တွေအချင်းချင်းကြားစိတ်ဝမ်းကွဲအောင်လုပ်ဖို့ကြိုးစားနေကြပါတယ်။ဒီလူတွေ New York မှာခဏလောက်လာနေကြည့်စေချင်ပါတယ်။ New York ကတထေကြီး Trump အနေနဲ့လဲသူ့ရဲ့တိုက်မြင့်ကြီးပေါ်ကဆင်းပြီးတော့လမ်းပေါ်မှာလက်တွေ့လျှောက်ကြည့်ပြီးမြို့ထဲကလူတွေနဲ့တွေ့စေချင်ပါတယ်။
ဗမာပြည်နယ်ထက်လွတ်တော်မှဘာနီဆန်ဒါစ်ကအောင်ပွဲခံနေပေမဲ့ဒီမိုကရက်တစ်ပါတီရင်းကိုယ်စားလှယ်မဲတွေမှာတော့ဝန်ကြီးအောင်ကလင်တန်ကဆက်လက်အသာစီးရနေစေဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုသမ္မတလောင်းဖြည့်ရေးမဲဆွယ်စီရင်မှုနောက်ဆက်တွဲအခြေအနေကိုကိုအောင်လင်းဦးပြောပြခဲ့တာပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးမှဖြစ်ပါတယ်။
ဒေါ်ဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်အတိအကျဖော်ပြသတ်မှတ်ထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုသမ္မတဦးထင်ကျော်ကလက်မှတ်ရေးထိုးပြီးအတည်ပြုလိုက်ပြီးလို့နိုင်ငံတော်သမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးက VOA ကိုအတည်ပြုပြောဆိုပါတယ်။ဒီဥပဒေမူကြမ်းကိုလွှတ်တော်ညက်မှာမဲခွဲဆုံးဖြတ်ချိန်တုန်းကတော့ကာကွယ်ရေးဦးစီးချုပ်ကခန့်ထားတဲ့တပ်မတော်သားကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဒါပေမဲ့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကလွှတ်တော်ညက်စလုံးမှာအမတ်နေရာအများစုအနိုင်ရထားတာကြောင့်ဥပဒေမူကြမ်းအတည်ပြုပြီးအခုသမ္မတစီပို့ပေးခဲ့တာပါ။သမ္မတဦးထင်ကျော်ဟာမြန်မာနိုင်ငံမှာရောက်နေတဲ့အီတလီနိုင်ငံသားရေးဝန်ကြီးပေါလိုဂျန်တီလိုနီဆီလ်ဗာရီကိုဒီကနေ့နေ့လယ်ပိုင်းကသမ္မတအိမ်တော်မှာလက်ခံတွေ့ဆိုပါတယ်။ဒါဟာဖြင့်ဦးထင်ကျော်အနေနဲ့သမ္မတတာဝန်ဆယူပြီးခဲ့ကဆိုရင်ပြည်ပအဆင့်မြင့်တာဝန်ရှိသူတူနဲ့ပထမဆုံးအကြိမ်တွေ့ဆုံတာပါ။အဲလိုတွေ့ဆုံတာမှာနိုင်ငံသားရေးဝန်ကြီးဒေါ်ဆန်းစုကြည်လည်းအတူရှိနေပါတယ်။မနေ့ပိုင်းကတော့အီတလီနိုင်ငံသားရေးဝန်ကြီးနဲ့ဒေါ်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးပြီးပူးတွဲသတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်။ပနားမပေဘော့စ်လို့ခေါ်နေကြတဲ့ပြည်ပမှာလျှို့ဝှက်ဗန်စင်ဖွင့်ထားသူတို့ရဲ့စီးရင်ထဲမှာမြန်မာနိုင်ငံကဆိုပြီးတော့လူပုဂ္ဂိုလ်16ဦးနဲ့ရင်းနှီးမြှုပ်နှံမှုကုမ္ပဏီတစ်ခုရဲ့နာမည်တွေပါပါတယ်။စီးရင်ထဲဖော်ပြထားတဲ့နာမည်တွေထဲမှာဦးအောင်ကျော်မြင့်ဦးဇော်ဝင်းဒေါက်တာအုံမမိုးမြင့်ဦးကျော်ဝင်းဦးမမောင်ဆွေတင်ဒေါ်မမြဆူဒေါ်မြတန်တာဆွေတင်ဦးတူတာဦးထင်းမြင့်ဦးမိုးမြင့်ခေါ်ဦးမိုက်ကယ်မိုးမြင့်ဦးမြင့်ဆွေဦးမျိုးတင်တို့ကိုတွေ့ရပါတယ်။အခုစင်းနဲ့ပါသူတွေထဲမှာဦးအေးဇော်ဝင်းဟာအာနာရှင်ဟောင်းဦးနေဝင်းရဲ့တမက်ဖြစ်ပြီးဦးမိုက်ကယ်မိုးမြင့်ရဲ့ဇနီးဒေါ်အောင်မမိုးမြင့်ကတော့လက်ရှိမှာဒေါ်ဆန်းစုကြည်ကိုအနီးကပ်ကူညီဆောင်ရွက်ပေးနေသူတူဖြစ်ပါတယ်။သူတို့ရဲ့အခုလိုပြည်ပလျှို့ဝှက်ဗန်စင်းတွေရဲ့ရည်ရွယ်ရင်းသဘောတဘာဝအသေးစိတ်ကိုတော့မသိရသေးပါဘူး။အိုင်စလန်ဝန်ကြီးချုပ်ယာရုကနှုတ်ထွက်တယ်ဆိုတဲ့သတင်းထွက်ပေါ်ပေမဲ့သူယာရုကနှုတ်ထွက်တာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ
။တည်င်းချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရင်းမှုကကိုညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုညနေ6:00နာရီခွဲနဲ့9:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်9:00နာရီကြာည9:00နာရီကနေ10:00နာရီအထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့ line 2 meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မရှားဖောင်ပါ
This program has come to you from the Voice of America, Washington.